ဒီသည့်အစိုးရကိုလောက်ခါသွားစေခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲဖြစ်ပွားပြီးပထမဆုံးအကြိမ်ဖြစ်သမ္မတအီမန်နွယ်မက်ခရွန်ကယိုကျိုးပေမဲ့ခိုင်မာစွာလူထုရှိမှမှတောင်းပန်ခဲ့ပါတယ်။ဖြစ်ပျက်ခဲ့သမျှတွေမှာသူ့အနေနဲ့တာဝန်ရှိကြောင်းသူပြောဆိုမှုတွေဟာတချို့လူတွေကိုထိခိုက်စေနိုင်ခဲ့တဲ့အကြောင်းတင်းနေတာနေကတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့မင်းကမှပြောကြားခဲ့ပါတယ်။ဒါ့အပြင်တင်းစင်လာစာတွေအပေါ်အခွန်ငွေတိုးကောက်မှုဟာလည်းမတရားဘူးလို့သူယူဆကြောင်းမက်ခရွန်ကပြောပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့အမျက်ဒေါသထွက်မှုတွေဟာအထူးသဖြင့်ပြင်းပြစ်ကျဉ်လက်တော်ရလူထုအကြားနှစ်40ကျော်မကျေနပ်မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ဒါ့အပြင်လက်ရှိအခြေအနေဟာစီးပွားရေးနဲ့လူမှုရေးအရေးပေါ်အခြေအနေဖြစ်တယ်လို့လည်းသမ္မတမက်ခရွန်ကပြောပါတယ်ခင်ဗျ။